ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ဌာနချုပ်စခန်းကိုရခိုင်တပ်မတော် AA ကလာတိုက်တဲ့အတွက်ဒီကနေ့ဆုတ်ခွာခဲ့ရတယ်လို့ ALP တာဝန်ရှိသူတွေကပြောပါတယ်။ ALP ဟာမြန်မာအစိုးရနဲ့အပြည့်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုကိုရခိုင်တပ်မတော် AA ဘက်ကအကြောင်းကြားထားတဲ့အကြောင်း ALP ဘက်ကပြောတဲ့ဟာကိုစက်ပယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကုန်းအင်ကပြောပြပေးပါမယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မီဆိုရန်ပြည်နယ်နေမှာရှိတဲ့ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီဌာနချုပ်စခန်းတစ်ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်ဖတ်ဆက်ခဲ့လို့ဒီကနေ့မှာစခန်းချပါပြီးတပ်ဖွဲ့ဝင်တို့ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ ALP ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်က VOA ကိုပြောပါတယ
်။လက်လာကြည့်တာအများကြီးထူတော့ကျွန်တော်ဒီကရေးဖို့လည်းသူကြားတယ်။ကျွန်တော်ဒီကရေးဖို့ဆိုတဲ့လျှောက်ကြတယ်။မင်းကမလျှောက်ကြဘူးဒီနေ့ကလျှောက်ကြဆိုတော့တော့ဟုတ်တယ်ဒီနေ့ဟုတ်တယ်ဆက်ပြောလိုက်ရလို့ပြောတယ်
AA ရခိုင်တပ်မတော်ကနေဘာကြောင့်အခုလိုတိုက်ခိုက်လာလဲဆိုတာမသိရသေးတယ်လို့ဒီဖြစ်စဉ်အတွက် AA ဘက်ကတရားဝင်အကြောင်းကြားထားတယ်လို့ခိုင်ဆိုးနေအောင်ကဆက်ပြောပါတယ
်။ဘောရှင်းရှင်းဘာကြောင့်တိုက်ရလဲဆိုတော့အဲ့ဒါကတော့ကျွန်တော်မသိဘူး။ကျွန်တော်ကမလိုလားရှိမှာပေါ့ဗျာ။ကျွန်တော်ကသူတို့ကြောင့်ဒီလိုကြပဲတဲ့အဲ့လိုမဖြစ်ခင်မပေါ်ရှင်းရှင်းဖြစ်တာလေကျွန်တော်တို့ဆုတ်ပြပါဆိုပြီးတော့ကျဲဝူးကြီးချုပ်ဘောတွမ်းရတယ်ကိုကျွန်တော်ဆရာကျဲဝူးကြီးချုပ်စာပေးတယ်။စာပေးတော့အဲ့ဒါကိုသူတိတ်ကြီးဆက်ပုံပေါ်ကျွန်တော်ကတော့ရစ်ဖြစ်တာမလို့လို့နည်းနည်းပဲကတော့တကယ်ရှိနေဖို့လို့ကျွန်တော်ကဖြစ်ခဲ့ဖြစ်စရာကိုလက်တက်ပြစ်ပခါကိုကျွန်တော်မလို့လို့
ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကျန်က ALB သတ်မှုသူဖြစ်သူပုံမွေးဆွေးနဲ့ဆရာခန်တင်းထိုက်တော်ဟာမြန်မာဖက်ချန်းကနေအိန္ဒိယဖက်ချန်းတာကြီးရွာကိုတွားရောက်လည်ပတ်ရမှာ AA သတ်မတော်ဘက်ကဖမ်းဆီးခဲ့ပြီးမနေ့က ALB ဌာနချုပ်စခန်းတစ်ခုကိုလည်းရောက်ပတ်ခိုက်တာဖြစ်ပါတယ်ဒီကြတဲ့2016ခုနှစ်ဇွန်လမှာလဲရခိုင်ပြည်လူမျိုးရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ဟာချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲငွေတွေဖြစ်ပွားခဲ့ဘူးပါတယ်။ ALP ရခိုင်ပြည်လူမျိုးရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ဟာအိန္ဒိယမြန်မာနယ်စပ်တွင်နိုင်ငံပိုင်ဆိုင်မှုနဲ့အောက်ခွန်ပြဿနာကြောင့်အငြင်းပွားမှုတွေရှိနေတယ်လို့အခုဒီချိန်မှာအမြင့်ဆုံးစည်ရေးပြည်ပခဖြစ်ပွားခဲ့ကြတာပါ။ဒီလိုကိစ္စတိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်တပ်မတော်ရဲ့ရှေ့ပိုင်းစစ်တေသတာဝန်ခံဘူမှုကျော်ဟန်ကတော့ဒီဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ
်။ကျွန်တော်လည်းအားသိရတယ်ကတော့အရှင်းသွားလဲပြီးခရီးဆက်နေလို့
ဒီအပြင်နေနဲ့ကရခိုင်ချင်းချင်းကြားသွေးစည်းညှို့ရည်တိဆောက်ရမဲ့ကာလမှာအခုလိုစေရပြฏิပက္ခဖြစ်ပေါ်တာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ ALP ဒုတိယဥက္ကဋ္ဌခိုင်ဆိုးနေအောင်ကဆိုပါတယ်။ALP ပါတီကို1969ခုနှစ်ဧပြီလ9ရက်နေ့ကတရင်မျိုးရစီယုံ KNU နေမြေမှာစတင်တည်ထောင်ခဲ့ပြီးပါတီရဲ့လောက်ခံရခိုင်ပြည်လူမျိုးရေးတပ်မတော်ကတော့1984ခုနှစ်ဇူလိုင်လမှာတည်ထောင်ခဲ့ပြီးအိန္ဒိယမြန်မာနယ်စပ်၊ဘင်္ဂလားဒေ့ရှ်နယ်စပ်၊ထိုင်းနယ်စပ်တွေမှာချီပြုလှုပ်ရှားနေပါတယ်။ ALP က2012ခုနှစ်ဧပြီလမှာမြန်မာအစိုးရနဲ့ပြည်နယ်စပ်အပြည့်ရလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ SCA ပြည်ရလက်မှတ်ရေးထိုးထားတဲ့ဖွဲ့လည်းဖြစ်ပါတယ်။ရခိုင်တပ်မတော် AA ကတော့ IC လက်မှတ်မရေးထိုးနိုင်သေးတယ်လို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီး UWSA ဝါပြည်တွေ့စီညွှန်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ပြည်တော်စုငင်းချမ်းကြီးဆွေလင်းညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ